ဇန်နဝါရီလ22ရက်တနင်္လာနေ့မှာလစ်လာသွားမဲ့ဥပုသ္စာဖြစ်တဲ့ငန်းဆိုင်ခေါင်းစဉ်ကတော့ကောင်းကင်ပလင်တော်ရှိရာအခန်း၌စုဝေးခြင်းဖြစ်ပါတယ်။ဗျာဒိတ်ကျမ်းခန်းကြီး၄ငယ်၄ကနေဖော်ပြတဲ့အသက်ကြီးသူတွေဟာကောင်းကင်တမန်တွေမဟုတ်တဲ့အကြောင်းအသက်ကြီးသူလို့တမန်ကျမ်းစာမှာရေးသားဖော်ပြထားမယ်ဆိုရင်လူသားစစ်စစ်ကိုသာရည်ညွှန်းတဲ့အကြောင်းထင်ရှားလာပါတယ်။ကောင်းကင်တမန်တွေနဲ့အတူဖျားသခင်ရှိတော်မောက်မှာထူးခြားစွာရည်နေတဲ့သူတွေနောက်ပြီးပလင်တော်ပေါ်မှာထိုင်နေတဲ့အသက်ကြီးသူတွေဖြစ်ကြပါတယ်။ဖြူစင်တဲ့ဝတ်လုံကိုဝတ်ဆင်ထားခြင်းကတော့တစ္ဆာရှိတဲ့ဘုရားသခင်ရဲ့လူတွေလို့အဓိပ္ပာယ်ဖော်ဆောင်ပါတယ်။အောင်မြင်တဲ့တရဖူးဆိုတဲ့စကားလုံးရဲ့ဂရိဘာသာမူရင်းဝါဟာရကတော့စတီဗန်တော့ဖြစ်ပြီးတော့ဗျာဒိတ်ကျမ်းခန်းကြီးလေးငယ်လေးမှာရှိတဲ့ဆောင်းထားခြင်းရဲ့အဓိပ္ပာယ်ကတော့ဂေါန်ဘောကတရဖူးတွေဟာအောင်မြင်တဲ့တန်ရှင်းသူတွေရဲ့ဆုလက်ကိုအဓိပ္ပာယ်ဆောင်ပါတယ်။အဲ့ဒီအသက်ကြီးသူ24ပါးကိုဘုံအသေးရှိတဲ့တန်ရှင်းသူဆိုပြီးမှတ်ယူကြပါတယ်။24ရဲ့ကိန်းကနန်းဟာပုံဆောင်မှုတစ်ခုသာဖြစ်ပါတယ်။12ရဲ့ကိန်းကနန်းအစုံနှစုံကိုစလိုပါတယ်။တမန်ကျမ်းစာကနေအသုံးပြုလေ့ရှိတဲ့ကိန်းကနန်း12ရဲ့အဓိပ္ပာယ်ကတော့ဖျားသခင်ရဲ့လူမျိုးတွေလို့သတ်မှတ်ပါတယ်။အသက်ကြီးသူ24ပါးလို့ဆိုတဲ့အခါကျတော့ခေတ်ကာလနှစ်ခုကဖျားရှင်ရဲ့လူမျိုးအလုံးကိုပုံဆောင်မှုပြုခြင်းဖြစ်ပါတယ်။ဓမ္မဟောင်းခေတ်နဲ့ဓမ္မသစ်ခေတ်အချင်းဖျားရှင်ရဲ့တသမိတွေကိုပုံဆောင်ထားပါတယ်။24ကိန်းကနန်းဟာလောကတဲတော်အတွင်းမှာအမှုတော်ထမ်းရတဲ့ရပြောဟိတ်24ပါးခွဲခန့်မှုဆောင်ရတဲ့တာဝန်ကိုလည်းပဲသတ်မှတ်လို့ရပါတယ်။အသက်ကြီးသူ24ပါးအကြောင်းနဲ့ပတ်သက်တဲ့အကြောင်းအရာကိုလေ့လာလိုက်တဲ့အခါမှာအဲ့ဒီအသက်ကြီးသူတွေဟာတိကျအဖွဲတစ်ဖွဲဖြစ်ပါတယ်လို့ကျမ်းစာမှာဖော်ပြထားခြင်းတစုံတရာမရှိပါဘူး။ယေရှုရှင်အသက်တော်ဆွံ့သွားတဲ့အချိန်တိုင်းမှာတည်ခြင်းကနေရှင်ပြန်ထမြောက်ခဲ့တဲ့တန်ရှင်းသူတွေလည်းပဲဖြစ်နိုင်ပါတယ်။အသက်ကြီးသူ24ပါးတို့ဟာယေရှုရှင်နဲ့အတူကောင်းကင်ကိုတက်ကြွသွားတဲ့သူတွေမှန်မယ်ဆိုရင်အဲ့ဒီသူတွေဟာကမ္ဘာလူသားအလုံးကိုကိုးစားပြုတဲ့သူတွေဖြစ်ကြပါတယ်။ဖျားရှင်ပြုတော်မူတဲ့ကယ်နေခြင်းစီမံကိန်းရဲ့အစစ်အမှန်ကိုတည်တည်ပြုဖို့အတွက်ဖြစ်ကြပါတယ်။အသက်ကြီးသူ24ပါးနဲ့သတ္တဝါ4ပါးတို့ဟာတညီတညွတ်တဲ့အသေးသက်ခံပြီးတော့ယခုမှအသက်ရှင်တော်မူတဲ့သူတငယ်ကိုပြည့်ဝကူးကွယ်ကြပါတယ်။သူတို့ဟာအသက်တော်တခြင်းကိုအတူတူကတည်ဆူကြပါတယ်။သူတငယ်ဟာအမှန်ပင်ထိုက်တန်တဲ့သူဖြစ်တဲ့အကြောင်းတညီတညွတ်တဲ့ဝန်ခံကြပါတယ်။ဘာကြောင့်လဲဆိုတော့ကိုတော်ဟာအသက်သက်ခြင်းကိုခံတော်မူသောအပြင်အသီးသီးဘာသာစကားကိုပြောတဲ့လူမျိုးနဲ့ခတ်သိန်းတို့ထဲကမှကျွန်တော်တို့ကိုယူပြီးတော့အသွေးတော်နဲ့ဖျားသခင်မှုရွေးနှုတ်တော်မူတယ်။ကျွန်တော်တို့ရဲ့ဖျားသခင်ရှေ့မှာရှင်ပြန်အရာမှာရပြောဟိတ်အရာမှာခံထားပြီးတော့မြေကြီးပေါ်မှာအုပ်ဆိုးရတဲ့အခွင့်ကိုပေးတော်မူတဲ့အတွက်ကြောင့်ဖြစ်ပါတယ်။ဗျာဒိတ်ကျမ်းခန်းကြီး၄ငယ်၆ကနေ၈ဟာလည်းပဲတတဝ၄ပါးအကြောင်းကိုဖော်ပြထားပါတယ်။ယေဇကျေလအနာဂတိကျမ်းခန်းကြီး၁ငယ်၅ကနေ၁၄နဲ့ယေဇကျေလအနာဂတိကျမ်းခန်းကြီး၁၀ငယ်၂၀ကနေ၂၂မှာရှိတဲ့သတ္တဝါ၄ပါးအကြောင်းကိုဟေရှာအနာဂတိကျမ်းခန်းကြီး၆အငယ်၁နဲ့၃မှာဖော်ပြထားတဲ့ကောင်းကင်တမန်တရဲ့နဲ့နိုင်ရှင်ပြီးတော့ကြည်ပါထိုမိဆက်ထဲမှာသတ္တဝါ၄ပါးတို့သည်ထင်ရှားကြ၏ထိုသတ္တဝါတို့၏အစင်းတံဟုမူကားလူဤပုံတံကိုဆောင်၍မျက်နှာ၄ခုစီအတောင်လဲ၄ခုစီရှိကြ၏ခြေထောက်သည်ဖြောင့်သောခြေထောက်ဖြစ်၏ခြေဖွားသည်နွားတငယ်၏ခြေဖွားကဲ့သို့ဖြစ်၍ဥသစ်သောကြေးဝါကဲ့သို့တောက်လေ၏ကိုယ်လေးမျက်နှာအတောင်အောက်၌လူလက်ရှိ၏ထိုလေးပါတို့သည်မျက်နာတို့နှင့်၎င်းအတောင်တို့နှင့်၎င်းပြည့်စုံကြ၏အတောင်ချင်းတစ်ခုနှင့်တစ်ခုဆက်ဆက်လျက်ရှိ၍ထိုတတဝါတို့သွားသောအခါတပားအမြမလဲပဲတက်တက်သွားတတ်ကြ၏မျက်နာအစင်းတံဟုမူကားတတဝါလေးပါတို့သည်လက်ရဘဲ၌လူမျက်နာခြင်သင်းမျက်နာနှင့်၎င်းလဝဲဘဲ၌နွားမျက်နာရွှေလင်းဒမျက်နာနှင့်၎င်းပြည့်စုံကြ၏အတောင်များတို့သည်အထက်သို့ပြန့်၍အတောင်နှစ်ခုချင်းဆက်လျက်နှစ်ခုဖြင့်ကိုယ်ကိုဖုံးလျက်ရှိကြ၏ထိုတတဝါတို့သည်ဝိညာဉ်တော်သွားခွင့်ရှိသည့်အတိုင်းသွားကြ၏။သွားသောအခါတပားမြမလဲပဲတက်တက်သွားတတ်ကြ၏။ထိုတတဝါတို့၏အစင်းရောင်သည်ကတောက်သောမိခဲအရောင်မိခွက်အရောင်နှင့်တူ၏။မိသည်တောက်လျက်တတဝါတို့တွင်အနံ့ပြားလက်လေ၍မိထဲကလက်စစ်ပြက်လေ၏။တတဝါတို့သည်လည်းလက်စစ်နွယ်ကဲ့သို့အရောင်တောက်၍ပြေးလျက်ပြန်လာလျက်ရှိကြ၏။ဤသည်ကခေပါမျက်နှာမှဣသေလမျိုး၏ဖျားသခင်အောက်၌ငါမြင်ဘူးသောတတဝါပေသည်။ခေရုဘိန်ဖြစ်သည်ကိုလည်းငါသိ၏သူတို့သည်မျက်နှာ၄ခုစီအတောင်၄ခုစီရှိ၍အတောင်အောက်၌လူလက်တံရှိ၏မျက်နှာပုံကခေပါမျက်နှာမှငါမြင်ဘူးသောမျက်နှာနှင့်တူ၏ကိုအစင်းအရောင်လည်းတူ၏ထိုသူ၄ပါးတို့သည်တက်တက်သွားတတ်ကြ၏ကောင်းကင်တမန်တရဲ့တို့သည်ပလင်တော်တစ်ဖက်တစ်ချက်၌ရပ်နေကြ၏သူတို့သည်အတောင်၆ခုစီရှိ၍အတောင်၂ခုဖြင့်မျက်နှာကိုဖုံးလျက်အတောင်၂ခုဖြင့်ခြေတို့ကိုဖုံးလျက်အတောင်နှစ်ခုဖြင့်ပြန်တက်ကြ၏သူတို့ကလည်းကောင်းကင်ဘုရားအရှင်ထာဝရဘုရားသည်တန်ရှင်းတော်မူ၏တန်ရှင်းတော်မူ၏တန်ရှင်းတော်မူ၏ မြေကြီးလုံးသည်ဘုံတော်နှင့်ပြည့်လေ၏ဟုတပားကိုတပားကြွေးကြော်၍ဝတ်ဆိုကြ၏ဆိုပြီးတော့ဖော်ပြထားပါတယ်။တရဝလေးပါးဟာဖျားသခင်ရဲ့အပါတော်မှာအမြဲခစားတဲ့ပလင်တော်ကိုဝိညာဉ်နဲ့မြောက်စားခြင်းခံရသူတွေကိုပုံဆောင်ပါတယ်။သူတို့ရဲ့အတောင်တွေဟာလင်းမြန်ဖြက်လက်ခြင်းကိုပုံဆောင်ပါတယ်။ဖျားရှင်ရဲ့အမိန့်တော်ကိုပြည့်မြောက်အောင်ချက်ချင်းလှုံ့ဆော်ကြပါတယ်။မျက်လုံးတွေကတော့သူတို့ရဲ့လေးမှပန်းနှံ့မှုအသိဉာဏ်ကိုဆူလိုပါတယ်။အသက်ကြီးသူ24ပါးနဲ့အတူမရင်မတွက်နိုင်တဲ့ကောင်းကင်တမန်တွေဟာပလင်တော်ကိုဝိညာဉ်နဲ့ရှိနေကြပါတယ်။အဲ့ဒီပုံဆောင်ခြင်းဟာလည်းပဲကောင်းကင်မြေကြီးမှာရှိတဲ့ဖျားရှင်ရဲ့သားသမီးတွေပလင်တော်ရင်းမှာစုယုံကြခြင်းဖြစ်တယ်ဆိုပြီးတော့ပုံဆောင်ထားပါတယ်ဆိုပြီးကောင်းကင်ပလင်တော်ပေါ်မှာစုယုံတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့တနင်္လာနေ့ဥပုသ်စာဖြစ်တင်ငင်းစာကဖော်ပြထားပါတယ်။